ျမတို့ခုတစ်ခါမှာတော့ပတ်စင်တိုင်းရင်သတင်းလာကဏ္ဍကိုနားဆင်ကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNN ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ဝါပီတွေးစီညီညွတ်ရေးတမတော် UWSA ကနေမဟာမိတ်ဖြစ်တဲ့မိုင်လာတပ်ဖွဲ့ရဲ့စခန်းကြီး၃ခုကိုသိမ်းပိုက်ခဲ့ပါတယ်။ချမ်းပြည်နယ်မြောက်ပိုင်းမုံကုန်းမြို့နယ်မှာလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ကလေးငယ်၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်အတွင်းထူးဆစ်ဆင်မှုများရပ်တန့်ရေးအတွက်ကချင်ပြည်သူတွေကလည်းလူထုဆန္ဒထုတ်ဖော်ခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျွန်မကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ဝပီသွေးစည်းညီညွတ်ရေးတက်မတော် UWSA ဟာစစ်တီအင်အား600ကျော်နဲ့အတူတန်ထက်ကာကား5စီးကိုအသုံးပြုပြီးသူတို့ရဲ့မဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့ရဲ့စခန်းကြီး၃ခုကိုတင်ပိုက်လိုက်ပါတယ်။ရှမ်းပြည်နယ်တိုင်းတုံမြို့နယ်နဲ့မိုင်းလာမြို့နယ်အကြားရှိလွေဆမ်ဆုံတပ်စခန်း၊လွေကျူဆိုင်တပ်စခန်းနဲ့အထူးဒေသလေးအဝင်ပတ်မတ်ဖိုင်းဂိတ်စခန်းကိုစက်တင်ဘာလ28ရက်နေ့ကဝင်းရောက်လာပြီးတင်ပိုက်လိုက်တာပါ။အောက်တိုဘာလ1ရက်နေ့ကဝတ်တပ်ဖွဲ့ကနေဖမ်းထားတဲ့မိုင်းလာတပ်ဖွဲ့ရဲ့စစ်သည်150ကျော်နဲ့စစ်လက်နက်အသုံးအဆောင်တွေနဲ့အတူပမပိုင်းဂိတ်စခန်းကိုမိုင်းလာတပ်ဖွဲ့ထံပြန်အပ်လိုက်ပေမဲ့ကျန်တဲ့စီရီအတွက်အရေးပါတဲ့လွေဆမ်ဆုံတောင်တပ်စခန်းနဲ့လွေကျူဆိုင်စခန်းတွေကိုတော့ဝါတပ်ဖွဲ့ကသိမ်းပိုက်ထားဆဲဖြစ်တယ်လို့မိုင်းလာတပ်ဖွဲ့ရဲ့ရှေ့တန်းအရာရှိတဦးကပြောပါတယ်သူတို့ရဲ့အရင်းအနှီးဆုံးမဟာမိတ်တပ်ဖွဲ့တပ်စခန်းကိုဝါတပ်ဖွဲ့ကျူးကျော်သိမ်းပိုက်တာဟာဝါတပ်ဖွဲ့ရဲ့နိုင်ငံရေးစီးပွားရေးဆိုင်ရာအကြံပေးချက်ကိုမိုင်းလာတပ်ဖွဲ့ကနေဖီဆန်လို့ဖြစ်နိုင်တယ်လို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကသုံးသပ်ပါတယ
်။ရှမ်းပြည်မြောက်ပိုင်းမုံကုံးမြို့နယ်ဘူဝမ်ကျေးရွာကိုလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ကလေးငယ်၃ဦးထိခိုက်ဒဏ်ရာရပြီးတော့နေနီတားအရွယ်ကလေးငယ်2ဦးတေဆုံးပြီးဂျန်နဲ့2ဦးကိုတော့တရုတ်နိုင်ငံယူနန်ဆေးရုံမှဆေးဝါးကူတာမှုခံယူနေကြရပါတယ်။ယူနန်ဆေးရုံရောက်ကလေး2ဦးကိုအောက်တိုဘာလ4ရက်နေ့မှာခွဲစေကူတာနိုင်ခဲ့ပြီးအခြေအနေကိုစောင့်ကြည့်နေဆဲလူကချင်းလူမှုကူညီရေးအဖွဲ့ခေါင်းဆောင်ဆရာမမယ်ရီတောင်ကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ1ရက်နေ့ကမြန်မာတပ်မတော်ကနေမုံကိုမြို့နယ်ပူဝမ်ကျေးရွာကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးရွာသားတွေလည်းရွက်ရွာကနေတိမ်းချောင်နေရတယ်လို့ဆရာမမယ်ရီတောင်ကပြောပါတယ်။လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်ကလေးငယ်၃ဦးထိခိုက်မှုရတဲ့အပေါ်ဝါနယ်ကြေကွဲရပြီးအထူးပဲစိုးရိမ်မကင်ဖြစ်ရတယ်လို့ကုလသမဂ္ဂကလေးတူငယ်များရန်ပုံငွေအဖွဲ့ UNICEF မြန်မာဌာနရုံးကနေကြေညာချက်ထုတ်ပြန်ထားပါတယ်။
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်တပ်ကနေဆွတ်နွတ်ထားတဲ့စကြက်မြေတွေကိုမူလပိုင်ရှင်တွေကိုပြန်မပေးဘဲဌာနဆိုင်ရာတွေကတိစားချငှားရနေတာတွေကိုအရေးယူပေးဖို့လယ်သမားနေရာကျော်ကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုအော်တိုဘာလ3ရက်နေ့နေ့လယ်ပိုင်းကြောင်ဆွဲဖြူအုပ်စုရောင်စုံနဲ့ရောင်စုံမြောက်စတဲ့ကျေးရွာကကျေးရွာသားတွေကနေတောင်းဆိုခဲ့ကြတာပါကျောက်တော်မြို့နယ်ကြောင်ဆွဲဖြူအုပ်စုနယ်အနီးနားကျေးရွာတွေကပိုင်ဆိုင်တဲ့စကြက်မြေဧကနေရာကျော်ကို2000ခုနှစ်မှာစစ်တပ်ကတပ်ပိုင်မြေအဖြစ်သိမ်းယူခဲ့ပြီး2013ခုနှစ်မှာပြန်လည်ဆွတ်လွတ်ခဲ့ပေမဲ့လယ်သမားတွေကိုလွှဲပြောင်းမပေးဘဲဌာနဆိုင်ရာတွေကနှစ်စဉ်နှစ်တိုင်းတိစားချငှားရမ်းနေတဲ့အတွက်အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ဦးဆောင်သူတဦးဖြစ်တဲ့ဦးတာထွန်းအောင်ကပြောပါတယ်
ကချင်ပြည်နယ်တဝန်းဧရာဝတီမြစ်စုံမြစ်ညာမြစ်ဝမ်းချီဖွေဆော့လော်နဲ့ငော့ချန်းခရလက်စစ်စီမံကိန်းအလုံးစက်တခုကိုရပ်ဆိုင်ပေးဖို့ဌာနကချင်မျိုးနွယ်စုတွေကစက်တင်ဘာ29ရက်နေ့မှာနိုင်ငံတော်တမတထံတောင်းဆိုလိုက်ပါတယ်။ရလက်စစ်စီမံကိန်းမှာပွင့်လင်းမြင်တာမှုရှိတဲ့အပြင်ကြေွေခွင့်ပြုလိုက်မယ်ဆိုရင်ဌာနဒေသခံမျိုးနွယ်စုတွေရဲ့တရေထုံးတန်းတွေတရံစာရပြည့်ရင်တော်မဲ့အခြေအနေတွေရှိတယ်လို့ချီဖွေရမြရဖဥရချိတ်လွန်ဆောင်ကပြောပါတယ်။ကုမ္ပဏီတွေဟာစီမံကိန်းပြုလုပ်တာနဲ့ရွှေတူးတာတွေတိထုတ်လုပ်ငန်းပြုလုပ်တာတွေလူမှုရေးပြဿနာတွေနဲ့မူရင်းဆေးဝါးရောင်းဝယ်ဖောက်ကားမှုပြဿနာတွေဖြစ်လာနိုင်ခြေရှိတဲ့အတွက်ကန့်ကွက်နေကြတာဖြစ်တယ်လို့သိရပါတယ် စစ်ဆူရလက်ထက်2006ခုနှစ်ကစပြီးရာဝတီမြစ်ဆုံမိခမင်းနဲ့မလီခမင်းမှာရေကာတာခုနှစ်ခုငော့ချန်းခချောင်းမှာရေကာတာစီမံကိန်း၄ခုတည်ဆောက်ဖို့တရုတ်အစိုးရနဲ့တပတ်တူထားခဲ့ရမှာတမန်ဦးတင်းစင်လက်ထက်စီမံကိန်းကိုယာယီရပ်တန့်ခဲ့ပေမဲ့အခုနှစ်မြို့တော်ဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာတရုတ်နိုင်ငံကစီမံကိန်းပြန်လည်စတင်ဖို့တည်င်းထွက်ပေါ်လာနေပါတယ်
မွန်ပြည်နယ်အစိုးရကနေမွန်ပြည်သက်ပါတီကိုဒေသအတွင်းမှာဆက်ကြီးတောင်းခံခြင်းမူရစေဖန်စီခြင်းတရားစီရင်ရေးဆိုင်ရာလုပ်ငန်းစဉ်တွေနဲ့စစ်တင်နှန်းတွေဖွင့်လှစ်ကာတပ်သားတစ်တွေစုဆောင်းခြင်းစတဲ့ကိစ္စရပ်တွေအတွက်ကန့်ကွက်စာပေးပို့ခဲ့ပါတယ်မွန်ပြည်သက်ပါတီဟာဆက်ကြီးတောင်းခံခြင်းမဟုတ်တလို့မူရစေဝါတိုက်ဖြတ်ဖန်စီရေးဟာပါတီထိန်းချုပ်နေမည်ဒေသတွေမှာပြဿနာတွေဖြစ်ပေါ်လာရင်ဝင်ရောက်ကူညီဖြေရှင်းပေးတာဟာမွန်ပြည်သက်ပါတီရဲ့လုပ်ငန်းစဉ်တွေအထက်ကတစ်ခုဖြစ်ကြောင်းပြည်တွင်းရင်းရာတာဝန်ခံနိုင်ဝင်းလာကပြောပါတယ်မွန်ပြည်နယ်အစိုးရကအကြောင်းအမျိုးမျိုးနဲ့ပေးပို့လာတဲ့ကန့်ကွက်စာနဲ့ပတ်သက်ပြီးစက်တင်ဘာလ30ရက်နေ့ကမွန်ပြည်နယ်အစိုးရအဖွဲ့ဝင်ကြီးချုပ်ဦးဆောင်တဲ့အဖွဲ့နဲ့မွန်ပြည်သက်ပါတီကထွေထွေတွင်ရင်မူနိုင်အောင်မင်းဦးဆောင်တဲ့အဖွဲ့တို့မွန်ပြည်နယ်အစိုးရအဖွဲ့ရုံးမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်
လာမယ့်အောက်တိုဘာလ10ရက်နေ့မှာကျင်းပပြုလုပ်မယ့်ချင်းပြည်နယ်စီပင်တားရွေးကောက်ပွဲကော်မတီမှာကိုစလေလောင်162ဦးဝင်ရောက်ရှင်ပြိုင်ကြမယ်လို့သိရပါတယ်။မြို့နယ်ပေါင်15မြို့နယ်ရှိတဲ့ချင်းပြည်နယ်မှာစီပင်ရွေးကောက်ပွဲကိုမြို့နယ်73ခုမှာတပြိုင်တည်းကျင်းပမှာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပရဲ့အဖွဲ့ရဲ့ထုတ်ပြန်ချက်အရကြီးခါမြို့မှာ12ဦးတွန်းဆံမှာ10ဦး၊တီးတိမ်မှာ14ဦး၊ဖလန်းမှာ12ဦး၊ဟာခါမြို့နယ်မှာ14ဦး၊ထန်တလန်မှာ16ဦး၊ရီကော်ဒါမှာ14ဦး၊ရေစွာမှာ9ဦး၊မတူပီမှာ13ဦး၊မြင်းတပ်မှာ15ဦး၊ကံပလက်မှာဦး20နဲ့စမီးမှာ9ဦး၊ပလဲဝမှာ9ဦးစုစုပေါင်း162ဦးစီပင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်
တဲ့င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။21ရာစုပင်လုံညီလာခံပြီးတဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းမှာမြမတက်မလို့နဲ့ KO ကချင်လူလက်ရဲ့တက်မလို့တို့အကြားတိုက်ပွဲတွေဇက်တိုက်ဆိုးသလိုဖြစ်ပွားလာခဲ့ပါတယ်။ကချင်ပြည်နယ်အတွင်းထူးဆစ်ဆင်မှုတွေကိုရပ်တန့်ဖို့အတွက်ကချင်ပြည်သူတွေကနေလူထုဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားပါတယ်ရှင်။
စစ်ပွဲတွေဖြစ်ပြီးဆိုတာနဲ့ဗီဒူတွေဒါဒုက္ခရောက်ရတဲ့အတွက်နှစ်ဖက်သက်သွေအနေနဲ့နားလည်မှုရယူပြီးတော့ဖြေကျွတ်မှုတွေပြုလုပ်တင်တယ်လို့လူသူဆန္ဒဖော်ထုတ်ပွဲခန္ဓာကိုတက်ရောက်ခဲ့တဲ့မြစ်ကြီးနားဒေသခံကိုစွတ်တွယ်အောင်ကခုလိုပြောပါတယ
်စစ်ဆိုတာဘယ်စီမောင်းကောင်းပါဘူးเนาะစစ်ဖြစ်ရင်တကယ်နဲ့နာတာကသူတို့ဗီဒူတွေပဲအဲ့တော့နှစ်ဖက်စလုံးမှာတိမ်မာမှုကိုရှော့ချမှတကယ်ကိုနိုင်ငံရေးနဲ့ဖြေရှင်းမှတာသူတို့ငြင်းချမှဖြစ်တဲ့ဆွေးချောင်းဆိုတော့မြင်မိပါတယ်
ဝိုင်းမော်မြို့နယ်ဝါချောင်းဒေသခံမျိုးသမီးသူကလည်းစစ်ပွဲကိုမလိုလားဘူးလို့ဆိုပါတယ
်ဒီစစ်ပွဲဖြစ်တာမကြိုက်လို့ဒီတိုင်းရင်းသားတွေကိုတိုက်ပွဲတွေတလို့အမျိုးမျိုးနဲ့ပြစ်ခတ်တော့အဲ့ဒါမကြိုက်ဘူး
မြန်မာနိုင်ငံတိုင်းရင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့လက်နက်ကန်ပြစ်ပခတွေနဲ့လူမှုရေးဆိုးကျိုးပြဿနာတွေဟာညှပ်ဖြင်းတဲ့အုပ်ချုပ်ရေးစနစ်ကနေဖြစ်ပွားလာတယ်လို့လူထုဆန္ဒထုတ်ပေါ်ခြင်းခန္ဓာဖြစ်မြောက်ရေးကော်မတီဝင်သူဖြစ်တဲ့ကိုစတီပင်နောအောင်ကပြောပါတယ
်တဘောဝဆရာသာသာသူ့လူတုံးဆွေးခြင်းအကြီးစားစီမံကိန်းကိုအကောင်အထည်ပေါ်ချင်တာအားလုံးစီးစင်းကြတဲ့မဟုတ်သေးဘူးစစ်အောင်ကြောင့်ကျွန်တော်ရမလူနာအပ်တဲ့လည်းလည်းတပ်ပြီးသူသာပြေတနာလူမှုရေးစုကျွတ်ပြေတနာဒီနေ့လူဖြစ်တဲ့ဘူးရေးဆေးဝါးကအစစစ်ချုပ်ပြေတနာတဘာဝကောင်းချင်ပြည့်စုံမှုပြေတနာဒီမြောက်များစွာဖြစ်လာတာဒါမြန်ချင်းတဲ့ဘူးချင်းချုံလို့ဆိုကြောင့်ဖြစ်တယ်ဆက်တာကျွန်တော်တို့ပြည်လာဖြစ်ရတာ
ကချင်ဒေသတွင်မြမတောင်မတော်ကနေထိုးစစ်ဆင်မှုကိုရပ်ဆိုင်ဖို့လူထုဆန္ဒထုတ်ပေါ်ခြင်းစုတောင်းခြင်းခန္ဓာကိုမြစ်ကြီးနှမ်းမြို့တနိုင်းမြို့နဲ့ရန်ကုန်မြို့တွေမှာလည်းတပြိုင်တည်းကျင်းပခဲ့ကြပါတယ
်။ဆက်ပြီးတော့ကယားပြည်နယ်လွိုက်ကော်မြို့မှာတိုင်းရင်းသားမီဒီယာသတင်းဌာနအများစုပါဝင်တဲ့နိုင်ငံတကာမြန်မာသတင်း BNN အဖွဲ့ဝင်တွေ24ချိန်မြောက်အစည်းအဝေးမှာတိုင်းရင်းသားမီဒီယာဖွံ့ဖြိုးတိုးတက်ဖို့အတွက်သတင်းပညာသင်တန်းကျောင်း Journalism School တည်ဆောက်ဖို့အတွက်သဘောတူညီမှုရရှိခဲ့ကြပါတယ်။ဒီအကြောင်းကိုတော့ဆိုင်းမင်းကနေစူးစီးထားပါတယ်ရှင
်။စက်တင်ဘာ29ရက်နေ့ကနေ29ရက်နေ့ထိ3ရက်တာကျင်းပခဲ့တဲ့နိုင်ငံတကာမြန်မာတည်င်းပြည်နယ်အစည်းအဝေးကနေတိုင်းရင်းသားမီဒီယာကြောင်းဖွင့်ဖို့သဘောတူညီခဲ့တာပါ။လက်တွေ့အကောင့်ထဲဖော်နိုင်ဖို့အတွက်နိုင်ငံတကာမြန်မာတည်င်း PNI ရဲ့ပုတ်အဖွဲ့ဝင်တက်လည်းဖြစ်မွန်တည်င်း Agency Editor ချုပ်လည်းဖြစ်တဲ့နိုင်ကစော့မွန်ကအခုလိုပြောပါတယ
်အဓိကတော့ဒီတိုင်းရင်းသားတည်င်းတော်များရဲ့အကြောင်းပေါ့နော်ဒီ Journalism School ကြတော့ဒီတိုင်းရင်းသားဒေတာတနေရာတွေမှာကျွန်တော်တို့ခြေစိုက်မှာဖြစ်
ဒ democracy ye tai yin da dan du ye ma di media la ma paw du u ti shao lan sin si bwa ye media sa ne a phit u ti ye sa da dwe a pa win tai yin da media chang ti saw pho ba tbo tu yin khe da ba chang phwin pho so da taman ga shan ga ma hope be bi tu dwe a ko ya de media chang phit pho lo de lo hin da tin thana editor chauk nai on korok ka byo ba de
taman ga shan ga chang lu myo le ma phit sei chin go institution de khu bon no di channel sin pinya yan na pat tat lo di nya pe swa nai me so de bi bi ra a lo myo yong ji che shi aw lo pe nai ne chang phit sei chin
လက်ရှိတွားနေတဲ့အနေထားအရတိုင်းရင်းသားမီဒီယာကြောင့်ဖွင့်ဖို့ထက်တိုင်းရင်းသားမီဒီယာစင်တာဖွင့်ရင်ပိုပြီးတင့်လျော်တယ်လို့ကရီနီပြည်နယ်အခြေစိုက်ကန္တာရာရီတိုင်းတည်င်းကြာနယ်ရဲ့စီမံခန့်ခွဲရေးအက်ဒီတာမကရထဲကပြောပါတယ်
ကျောင်းထက်စင်တာလိုမျိုးဖြစ်စီချင်းနဲ့စင်တာလို့ပြောလိုက်ရင်အဲစင်တာအောက်မှာကျောင်းလုပ်လို့ရမယ်စာချစ်တိုင်းလေးလုပ်လို့ရမယ်ထရိနီလေးလုပ်လို့ရမယ်ဆရာဖြစ်တင်တန်းကျောင်းလေးလုပ်လို့ရမယ်
နိုင်ငံတကာမြန်မာတည်ရင်ပြည်နယ်ဖွဲ့ဝင်ဟာတိုင်းရင်းသားတည်ရင်ဌာနအများစုတွေဖြစ်ကြတဲ့တည်ရင်ဌာန73ဖွဲ့ပါဝင်ဖွဲ့စည်းထားပါတယ
်အခုဆက်ပြီးတည်ရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဝါပီသွေးစင်းညညရေးတက်မလို့ UWSA ဟာစစ်တီအင်အား600ကျော်နဲ့၎င်းတို့ရဲ့မဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့ရဲ့စခန်းကြီး3ခုကိုသိမ်းပိုက်ခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အပတ်စဉ်တင်ဆက်နေကြတရင်သတင်းလွှာကနေကိုနားဆင်ခဲ့ကြရတာပါ။